Ukraine နိုင်ငံကိုရုရှားတပ်တွေအခုလိုဝင်ရောက်တိုက်ခိုက်နေချိန်မှာအထင်ကြီးဖြစ်လာသူတူကတော့ Ukraine သမ္မတဗလုဒီမီယာဇလင်စကီဖြစ်ပါတယ်ရုရှားတပ်တွေဝင်လာချိန်နိုင်ငံရခြားကိုထွက်ပြေးမသွားဘဲကြံ့ကြံ့ခံနေတဲ့စစ်ပွဲကာလ Ukraine ကောင်းဆောင်ဇလင်စကီဆိုတာဘလိုလူမျိုးလဲမအေးတန်တာကြော်ကပြောပြပေးပါမယ်ခင်ဗျာ
ရုရှားတပ်တွေသူ့နိုင်ငံကိုဝင်ရောက်ကျူးကျော်တဲ့ရက်တွေအတွင်းမှာပဲ Ukraine သမ္မတဗလုဒီမီယာဇလင်စကီဟာကားစင်မြမှာလူများလေးစားတဲ့အရေးကြီးပုဂ္ဂိုလ်တူဖြစ်လာပါတယ်။ Kiev မြို့တော်ကိုရုရှားတပ်အင်အားထောင်ပေါင်းချီဝိုင်းထားချိန် Ukraine အာဏာပိုင်တွေကလည်းရုရှားကသူ့ကိုလုံခြုံမဲ့တဲ့တွင်ပြောနေပေမဲ့သမ္မတဇလန်စကီကတော့မြို့တော်ကနေမခွာဖို့တန်လျင်ထင်ချထားပါတယ်။လမ်းတွေဝိုင်းခံထားရတဲ့မြို့တော်လမ်းတွေပေါ်ကနေဗီဒီယိုမိန့်ခွန်းတွေပြောဥရောပတက်မဆတဲ့နိုင်ငံတကာအဖွဲ့တွေဗန္ဒာရေးစီရေးအကူအညီပေးကြဖို့တောင်းဆိုရင်းယူကရိန်းတွေခုခံမှုမှာဥဆောင်ပါဝင်နေတာဖြစ်ပါတယ်။အရင်ကတရုတ်ဆောင်တဲ့ဟာတာမင်းသားလုပ်ခဲ့သူအသက်44နှစ်အရွယ်သူကိုဒီဖြစ်တွေမတိုင်ခင်လေးထိသူ့နိုင်ငံပြင်ပမှာလူတွေသိမသိကြပါဘူး။သူက2019နှစ်ဝေဦးမှာထောက်ခံမဲ့83ရာခိုင်နှုန်းနဲ့ကမရာဟောင်းပက်ထရိုပိုရိုရှန်ကိုကိုအနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်။သူ့ရွေးကောက်ပွဲကသူ့ဘဝအမှုပညာပြပွဲတစ်ခုလိုပါပဲရွေးကောက်ပွဲမတိုင်ခင်ပြည်သူအစီအပါဆိုတဲ့နာမည်ကျော်ရုပ်တံဇလန်မှာအထက်တန်းကျောင်းဆရာဖြစ်တဲ့တရုတ်ဆောင်တာနဲ့အရင်နာမည်ကြီးသွားပြီးတော့နောက်သူကနိုင်ငံမှာဖြစ်နေတဲ့အဂရိလိုက်စားမှုတွေကိုဝေဖန်တဲ့ဗီဒီယိုအွန်လိုင်းမှာလူကြည့်များပြီးတဲ့နောက်သမရဖြစ်တဲ့ရွေးခံခဲ့ရတာပါရုပ်တံဇလန်နာမည်နဲ့ပါတီတစ်ကအဂရိလိုက်စားမှုတိုက်ဖြတ်ရေးကတိကဝတ်တွေနဲ့ရွေးကောက်ပွဲမဲဆွဲပြီးသူကိုတမရလောင်းဖြစ်နေအဆူပြူတာပါသူ့ဇက်ရုံနဲ့ဆင်ပါလေအမေရိကန်ဒေါ်လာများအတွက်တော့ဇလန်စကီဆိုတဲ့နာမည်ကို2019ဇာမအစားသိကြတာပါအဲတော့ကဒုတမရဟောင်းဘိုင်ဒန်နဲ့သူ့ရဲ့သားဟန်တန်နောက်ကျောင်းဇာရှုပ်ထားတာတွေပြန်ဖို့ပေးဖို့ဆိုပြီးတော့တမရဒေါ်နယ်ထရန့်သူ့ကိုဖိအားပေးခဲ့တာပါတမရဇလန်စကီဟာယူကရိန်းနိုင်ငံဆိုဗီယက်ပြည်အောင်စုထဲမှာပဲရှိနေခြင်းနိုင်ငံအလဲတောင်ပိုင်းနားကရုရှားစကားပြောခရီဗီရီးဖ်မြို့မှာမွေးဖွားတာပါဂျူးလူမျိုးတူဖြစ်ပြီးတော့နာဇီတွေဂျူးလူမျိုးတုံးတက်ဖြတ်မှုနဲ့သူ့အမျိုးတွေစူးစူးရွရွကြုံခဲ့ရတယ်လို့ပြောပါတယ်ဒုတိယကမ္ဘာစစ်မှာတက်နေတဲ့အမှုထမ်းခဲ့တဲ့သူ့ဖိုးဆိုရင်ဖခင်နဲ့ညီကို၃ယောက်နာဇီတွေတက်လို့တည်ခဲ့ရတာပါဇလန်စကီဟာဇန်ညွန်ရေးသားသူအာလီယူနာကီယက်ရှ်ကိုနဲ့2003ခုနှစ်မှာလက်ထပ်ခဲ့ပြီးတော့18နှစ်အရွယ်သမီးတစ်ယောက်နဲ့7နှစ်အရွယ်သားတစ်ယောက်ရှိပါတယ်သူတို့တောင်ရောင်လုံးဇလန်စကီနဲ့တူ KF မြို့မှာရှိနေတယ်လို့ယူဆရပါတယ်။သူကအခုဆိုရင် Creepy Reef အမျိုးသားတက္ကသိုလ်ကနေဥပဒေဘာသာရပ်နဲ့ပွဲရတာပါ။ဒါပေမဲ့ရှင်းနေမလို့ပဲနဲ့ဟာသာပြုတ်ဆောင်လုပ်ခဲ့ပြီးတော့နောက်ပိုင်းမှာအောင်မြင်မှုရလာတဲ့ Cavaltel 95ဆိုတဲ့ရုပ်တံထုတ်လုပ်ရေးကုမ္ပဏီကိုပူးရဲတည်ထောင်ခဲ့ပါတယ်။သူထူးခြားတဲ့အောင်မြင်မှုတွေကတခုကတော့2006ခုနှစ်ယူကရိန်းနိုင်ငံမှာပြတာတဲ့အနုပညာရှင်များနဲ့တွဲကာခြင်းဆိုတဲ့အစီအစဉ်မှာအနိုင်ရခဲ့တာဖြစ်ပါတယ်။2009နဲ့2018ကြာမှာတော့အထူးသဖြင့်အချင်းချင်းမျိုးရုပ်ရှင်ကတော်တော်များများမှာတရုပ်ဆောင်ခဲ့ပါတယ်။2019မှာသူတမရတောင်ယူတော့ယူကရိန်းဟာ Donbass ဒေသလို့ခေါ်တဲ့လူဟန်ခ်စ်နဲ့ဒေါ်နီယက်စ်တို့ကခွဲထွေရေးသမားတွေနဲ့ခက်တန်းတန်းပြည်ပခါဖြစ်နေခဲ့တာ9နှစ်ကြာလာတဲ့အချိန်ဖြစ်ပါတယ်။ရုရှားရဲ့အကူအညီနဲ့ခွဲထွေရေးသမားတွေဟာအဲ့ဒီဒေသနှစ်ခုရဲ့ဒစိမ့်ဒေသကိုထိန်းချုပ်ထားပြီးယူကရိန်းတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာပါ။ဒါအပြင်2014မှာရုရှားကသူ့ပိုင်နယ်ဖြစ်လာပြီးလို့ကြေညာခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြဿနာတက်နေစေဖြစ်ပါတယ်။အခုဆိုရင်သမ္မတဇလန်စကီကိုတကွာလုံးကချီးကျူးနေကြပေမဲ့သူ့နိုင်ငံထဲမှာတော့ရွေးကောက်ပွဲနောက်ပိုင်းမှာလူထုထောက်ခံမှုကျလာတာဖြစ်ပါတယ်။အားရလိုက်ဆောင်မှုကအဓိကပြဿနာဖြစ်နေတဲ့နိုင်ငံမှာနိုင်ငံရေးခိုင်မာမှုရှိအောင်လုပ်ပါမယ်ဆိုတဲ့သူ့ပေးခဲ့တဲ့ကလေးတွေကိုတေချာအကောင့်ထဲမဖော်ပေးနိုင်သေးပါဘူး။ဇန်နဝါရီကစစ်တမ်းနေမှာဆိုရင်သူ့ကိုလူလူရဲ့30ရာခိုင်နှုန်းကပဲထောက်ခံပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုရင်အမေရိကန်ထောက်လှမ်းရေးသတင်းတွေကိုရုရှားကမကျူးကျော်ခင်သတင်းပတ်တွေမှာသမ္မတဇလန်စကီလက်မခံခြင်းပုံတွေ့ရပါတယ်။ကျူးကျော်စစ်ဖြစ်ကိုဖြစ်မယ်ဆိုတဲ့အမေရိကန်သတိပေးချက်ကိုသူကလူသိရှင်ကြားကိုမယုံကြည်ကြောင်းပြတခါတလေမှရည်စရာအောင်လုပ်ခဲ့ပြီးတော့တစ်ချိန်တည်းမှာပဲပူတင်တပ်တွေရုတ်သွားအောင်လို့နိုင်ငံတကာကဖိအားပေးဖို့စူးစမ်းနေကြတာပါပူတင်ပြောနေတာအလကားပါဆိုပြီးတော့သူမပြောနေခဲ့ပဲသူသာအဲ့ဒီသတိပေးချက်တွေကိုအလေးနဲ့ထားခဲ့မယ်ဆိုရင်ယူကရိန်းလူတို့အနေနဲ့ဒီအခြေအနေအတွက်ပိုပြပြင်ဆင်မှုရှိမယ်လို့ဝေဖန်ကြပါတယ် Tapi rasa tu jadi kau kukan jawab jauh itu yang mungkin juga. Nanti kalau ia tahu kan apa yang mau dia sebari. Tuko Ukraine lulu kah nama kah? Tapi walau apa, sebagai kala kau nama sesuatu ni ama, pihdu sebabnya tahu kan ni jawab ini.
Нашу державу. І так буде і далі. Слава нашим захисникам, слава нашим захисницям. Слава Україні!
Слава Україні!